ညောက်ကလာပါမြို့နယ်စီအမှတ်3ခြေကံပညာထက်တန်းကျောင်းတွင်လူငယ်ရေးရာအသိပညာပေးဟောပြောတဲ့တွင်ပဲဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးမြန်ငုံခရိုင်ညောက်ကလာပါမြို့နယ်စီအမှတ်3ခြေကံပညာထက်တန်းကျောင်းတွင်ကျောင်းသားကျောင်းသူများအသိပညာဗဟုသုတများရရှိစေရန်အတွက်လူငယ်ရေးရာအသိပညာပေးဟောပြောခြင်းကိုယနေ့နနက်10နာရီချိန်အဆိုပါကျောင်းတွင်ပြုလုပ်ကျင်းပခဲ့ပါတယ်။ဦးစွာမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအောင်လောဟာကအဖွဲ့မှစကားပြောကြားပြီးပြန်ကြားရေးနှင့်ပြည်သူဆက်ဆံရေးဦးစီးဌာနမှဒုတိယဦးစီးမှုဒေါ်သိန်းကြီးပြဖြူကမိမိတို့ဦးစီးဌာနမှလူငယ်လူရွယ်များစာဖတ်ချိန်မြင့်တင်နိုင်ရေးအတွက်ဆောင်ရွက်လျက်ရှိသည့်လုပ်ငန်းများလူငယ်လူရွယ်များစာအုပ်စာပေများဖတ်ရှုခြင်းအပြင်အသိပညာဗဟုသုတများကျွဲဝပြီးစဉ်စားတွေးခေါ်မှုဉာဏ်အသိဉာဏ်များပိုမိုရှင်သန်လာစေခြင်းနှင့်ပြင်ပဗဟုသုတများတိုးပွားလာစေခြင်းအကျိုးကျေးဇူးများရရှိစေခြင်းတိုးတက်သောနိုင်ငံများမှပြည်သူများသည်စာအုပ်စာပေများကိုနေ့စဉ်ဖတ်ရှုလေ့လာကြပါကြောင်းစသည့်အသိပညာဗဟုသုတများကိုရှင်းလင်းဟောပြောပေးခဲ့ပါသည်အဲ့နောက်မြောက်ကလာပမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှကျန်းမာရေးမှုအဆင့်1ဦးစီယာလင်းကမိုးရသည်တွင်ဖြစ်ပွားတတ်သောသွေးလွန်တုပ်ကွေးခေါင်းစဉ်ဖြင့်၎င်းမြို့နယ်စာရေးဆရာအသင်းဥက္ကဋ္ဌဦးသိန်းဝင်းစောကအာဇာနည်နေ့ခေါင်းစဉ်ဖြင့်၎င်းမြို့နယ်အားကစားနှင့်ကာယသိပ္ပံဦးစီးဌာနမှမြို့နယ်အားကစားမှုဦးအောင်နိုင်ဦးကလူငယ်နေ့အားကစားအကြောင်းအကျယ်တဝင်းအသိပညာပေးရှင်းလင်းဟောပြောခဲ့ပါတယ်
ဆက်လက်၍မြို့နယ်အားကစားနှင့်ကာယသိပ္ပံဦးစီးဌာနမှထောက်ပံ့ပေးရသောအားကစားပစ္စည်းများအားမြို့နယ်အားကစားမှုကထောက်ပံ့ပေးရရအမှတ်3အခြေခံပညာထက်တန်းကျောင်းကျောင်းဆရာကြီးဦးခိုင်စုကလက်ခံရယူခဲ့ပြီးကျောင်းဆရာကြီးကကျေးဇူးတင်စကားပြန်လည်ပြောကြားခဲ့ပါတယ်။အဲဒီနောက်မြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှခင်းကျင်းပြသထားသောအသိပညာပေးနေရန်ကပ်ပနိုင်ပိုစတာများတုဒ္ဒရတစာအုပ်စာဆောင်များအားကျောင်းသားကျောင်းသူများကစိတ်ပါဝင်စားစွာလေ့လာကြည့်ရှုခဲ့ကြကြောင်းသိရပါတယ်။ဒီသတင်းကိုတော့တက်လွင်စိုးပြန်ဆက်မှပေးပို့ထားခြင်းဖြစ်ပါတယ်။